မြောက်ပိုင်းညီနောင်မဟာမိတ်သုံးဘွဲ့ကိုအကြမ်းဖက်အုပ်စုအဖြစ်စစ်ကောင်စီကကြီးညာတဲ့လှုပ်ရဲကြောင့်ရခိုင်ပြည်နယ်ရခိုင်လူထုအပေါ်တက်ရောက်မှုရှိမှာမဟုတ်ဘူးလို့ AARK တပ်တော်ဘက်ကတုံ့ပြန်ပါတယ်။ညီနောင်မဟာမိတ်အဖွဲ့ဝင်တစ်ခုဖြစ်တဲ့ AA တုံ့ပြန်ချက်နဲ့ပတ်သက်လို့ VOA ကဆက်သွယ်မေးမြန်းထားပါတယ်။ကုသညုံပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာမြောက်ပိုင်းညီနောင်မဟာမိတ်သုံးဘွဲ့ဆူပြီးတော့လူသိများတဲ့မြန်မာမျိုးသားမဟာမိတ်တပ်မတော် MNDAA တောင်းအမျိုးသားလူမျိုးရေးတပ်မတော် TNLA နဲ့အရခတ်တပ်တော် EA တို့ကိုအကြမ်းဖက်အုပ်စုတွေဖြစ်တဲ့စစ်ကောင်စီကကြီးညာခဲ့ပါတယ်။စစ်ကောင်စီကအကြမ်းဖက်အုပ်စုတွေဖြစ်ကြီးညာလိုက်တဲ့ဒီမြောက်ပိုင်းညီနောင်မဟာမိတ်သုံးဘွဲ့ဟာလက်ရှိမှာစစ်ကောင်စီနဲ့တိုက်ပွဲတွေအပြင်းထန်ဖြစ်နေတဲ့လက်နက်ကိုင်တပ်တွေဖြစ်တယ်လို့ပဲစစ်ကောင်စီရဲ့ထိန်းချုပ်နယ်မြေတွေနဲ့တပ်စခန်းတွေတော်များများကိုသိမ်းယူထားနိုင်တဲ့တပ်ဖွဲ့တွေလည်းဖြစ်ပါတယ်။ဒီစစ်ကောင်စီရဲ့ကြီးညာချက်နဲ့ပတ်သက်လို့အရခတ်တပ်တော် EA ရဲ့ပြောခွင့်ရသူခိုင်သူခါကတော့ခုလိုတုံ့ပြန်ပါတယ
်ဒီအကြမ်းဖက်ဖက်စစ်ကောင်စီဟာဒီသူ့ရဲ့ဒီစစ်ရေးအရှုံးနေမှုတွေဒီနိုင်ငံရေးအရာဒီဝိုင်းပေခံရမှုတွေနောက်ဒီတန်တမာရေးအရာသူဝိုင်းပေခံရပြီးတော့ဒီလူတို့မတိုးနိုင်လို့တဲ့အခြေအနေမှာသူဟာအစိုးရတရားအနေနဲ့ဒီဆက်ပြီးတော့ရှိနေပါသေးတယ်ဆိုတာကိုပုံဖော်ဖို့လိုတဲ့အတွက်ကြောင့်မို့လို့အခုလိုမျိုးကြေညာတာလေးဖြစ်နိုင်ပါတယ
်စစ်ကောင်စီနဲ့မြောက်ပိုင်းညီနောင်မဟာမိတ်သုံးဘွဲ့ဟာတရုတ်ဂျာဝင်ဆွေးဆန်းမှုရမကြာခဏတွစ်ဆုံဆွေးနွေးနေတာရှိပေမဲ့တိုက်ပွဲတွေရပ်တန့်သွားတာမျိုးမတွေ့ရသေးပါဘူးဒီချိန်မှာပဲစစ်ကောင်စီဘက်ကမြောက်ပိုင်းသုံးဘွဲ့ကိုချမ်းဖက်အုပ်စုဖြစ်ကြေညာလိုက်တာဟာတရုတ်ဝင်တရုတ်ကဂျာဝင်ဆွေးဆန်းပြီးနေတဲ့အပြစ်ခတ်ရက်စေးရေးကိုလက်မခံတဲ့သဘောတည်ရောက်တယ်လို့အေးပြောခွင့်ရသူဦးခိုင်သူကကပြောပါတယ်
အကျိုးဆက်အနေနဲ့ပေါ့နော်ဒီတစ်ဖက်မှာဒီတရုတ်ကဂျာဝင်စစ်စားပြီးတော့အပြစ်ခရဖို့စ조사နေတဲ့ဟာကိုဒီကြေညာချက်ကဒီနန်းချေဖြစ်စီအပိသာဖြစ်နေပါတယ်ဟိုတရုတ်ရဲ့ဂျာဝင်စစ်စားမှုကိုသူလက်မခံဘူးဆိုတာကိုဖော်ပြနေတာဖြစ်တယ်လို့ကျွန်တော်ကအဲ့လိုပဲသုံးသပ်ပါတယ်ဗျ
စစ်ကောင်စီအနေနဲ့အရခတ်တပ်တော် EA ကိုအကြမ်းဖက်အုပ်စုဖြစ်ကြီးညာထားတာကိုပြီးခဲ့တဲ့2022ခုနှစ်မတ်လအတွင်းကပြန်လည်ရုပ်သိမ်းထားပေမဲ့အခုဒီချိန်ထပ်မံပြီးတော့အကြမ်းဖက်အုပ်စုဖြစ်ကြီးညာလိုက်တာဖြစ်ပါတယ်စစ်ကောင်စီရဲ့ကြီးညာချက်ဟာအရခတ်တပ်တော်နဲ့ရခိုင်ပြည်သူတွေအတွက်ဇုံတရားအကျိုးသက်ရောက်မှုမရှိဘူးလို့ EA ပြောခွင့်ရသူကပြောပါတယ
်ဟို now တစ်ချက်ဒါကျွန်တော်တို့ထောက်ပြချင်တာကဒီအကြမ်းဖက်ဖက်စစ်ကောင်စီဟာဒီနိုင်ငံတကာကအကြမ်းဖက်အဖွဲ့အစည်းဆိုပြီးတော့ဒါသမထားတဲ့ဒီအာဆာလိုအဖွဲ့အစည်းမျိုး RS လိုအဖွဲ့အစည်းမျိုးတွေ ਨੇ သူတို့ဒီမဟာမိတ်ဖွဲ့ပြီးတော့မှဒီရခိုင်ပြည်မှာကျွန်တော်တို့ရခိုင်ပြည်သူတွေကိုသူတို့ဒီမောင်တိုးဘက်မှာပေါ့နော်ဒီနေစဉ်ရက်ဆက်သူတို့ဒီမတရားဖမ်းဆီးနှိပ်စက်တပ်ဖြတ်ဟိုပြန်ပေးဆွေးနော်ငွေညှိအဲ့ဒါမျိုးတွေသူတို့တောက်လျှောက်လုပ်နေတာရှိဟိုဒါကြောင့်မလို့ရခိုင်ပြည်မှာတော့ဒီစစ်ကောင်စီဟာအကြမ်းဖက်တောင်းကျမ်းသူစစ်စစ်ပဲဆိုရတာရခိုင်ပြည်သားတွေအလုံးလက်ခံထားတဲ့ကိစ္စဖြစ်တယ်ဗျ။ဟိုဒါကြောင့်မို့လို့စစ်ကောင်စီရဲ့ဒီကြေညာချက်ကတော့ဒါကျွန်တော်တို့ရခိုင်တွေတက်ကတော့ဒါဘာမှဟိုမထူးဆန်းပါဘူး
။လက်ရှိမှာတော့စစ်ကောင်စီနဲ့အရခတ်တပ်တော် EA အကြားရခိုင်ပြည်နယ်ကတန်တွဲ၊ကွောင်းနဲ့မောင်တော်မြို့နယ်တွေမှာတိုက်ပွဲတွေဆက်ပြင်းထန်နေပါတယ်။ EA အနေနဲ့အနာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီကိုဒီကြော့ပြန်ထိုးစစ်ဆင်တိုက်ခိုက်နေတာအခုဆိုလို့ရှိရင်6လကျော်အထိရှိလာပြီဖြစ်လို့ပဲရခိုင်မြောက်ပိုင်းမြို့နယ်၈ခုနဲ့ရခိုင်တောင်ပိုင်းကရံပြဲမြို့နယ်တွေကိုလည်းသိမ်းပိုက်ထိ ंछ ုပ်ထားပြီးဖြစ်ပါတယ်။တစ်ဆက်တည်းမှာပဲအခုဒီအကြမ်းဖက်အုပ်စုဖြစ်ကြတဲ့အထက်မှာပါတဲ့ MNDAA နဲ့ TNLA တို့ဟာလည်းရှမ်းပြည်နယ်မြောက်ပိုင်းကစစ်ကောင်စီရဲ့တပ်စခန်းတွေနဲ့မြို့နယ်တွေကိုအသီးသီးသိမ်းယူထားကြပါတယ်။မကြသေးခင်ကပဲစစ်ကောင်စီရဲ့တိုင်းစစ်ဌာနချုပ်ထိုင်တဲ့ရှမ်းမြောက်ပိုင်းကလာရှုမြို့ကို MNDAA ဦးဆောင်ပြီးတော့သိမ်းယူထားပါတယ်ခင်ဗျာ။